မြန်မာနိုင်ငံရဲ့ပြင်ပအမေရိကန်ပြည်အောင်စုကိုရောက်ရှိနေထိုင်နေတဲ့မြန်မာပြည်သူတွေရဲ့အရေးပါတဲ့အတန်တွေကိုကြားနိုင်မဲ့လမ်းကြောင်းတစ်ခုဖန်တီးပေးချင်တာကြောင့်နဲ့မြန်မာအရေးကိုကြီးအာယုံစိုက်ပြီးတော့တွန်းအားပေးလှုပ်ဆောင်မဲ့အဖွဲ့ရေးဆိုပြီးဖွဲ့ထားတာမရှိသေးတာကြောင့် Burma Caucus မြန်မာရေးရအဖွဲ့ကိုဖွဲ့လိုက်တာဖြစ်တဲ့အကြောင်းအမေရိကန်ပြည်အောင်စုမရှိခဲ့ပြည်နယ်နဲ့မြန်မာအတိုင်းဝိုင်းနဲ့နှိစက်တဲ့ Burma Caucus အဖွဲ့ပူးတွဲဥက္ကဋ္ဌမရှိခဲ့ပြည်နယ်ဆိုင်ရာ Republican အမတ်Bill Heisinger ကဖြူဝေကိုပြောပါလိမ့်
Well, I'm happy to be a co-chair with my Democrat colleague, Betty McCollum. I came
to... ဟုတ်ကဲ့ပါ Democrat Party ကလွတ်တော်မတ် Betty McCollum နဲ့အတူဒီအဖွဲ့ရဲ့ပူးတွဲဥက္ကဋ္ဌဖြစ်တဲ့တာဝန်ယူရတာဝမ်းသာပါတယ်။နိုင်ငံခြားရေးကော်မတီမှာကျွန်တော်ပါဝင်ခဲ့ရတာကနေပြီးတော့မြမအရေးမှာစပြီးတော့ပါဝင်ပြစ်တာပါ။ပြီးခဲ့တဲ့ရွေးကောက်ပွဲမှာလည်းကျွန်တော်ပြည်နယ်ထဲမှာအသစ်လာနေထိုင်သူတွေနဲ့ရင်းနှီးလာခဲ့ပြီးတော့ကျွန်တော်နယ်ဖြစ်တဲ့ Michigan ပြည်နယ်ဘတ်တခရစ်နဲ့ကလမဇူးအရက်တွေမှာမြန်မာအတိုင်းဝိုင်းအတော်များများကိုတွေ့ရပါတယ်။မြန်မာနိုင်ငံကနေသူတို့ထွက်ပြေးလာရပုံအကြောင်းနဲ့မြန်မာနိုင်ငံထဲမှာကျန်ခဲ့တဲ့သူတို့ရဲ့မိသားစုတွေဆွေမျိုးတွေအကြောင်းကိုကျွန်တော်သိလာခဲ့တဲ့နောက်အကူအညီပေးဖို့တခုခုလုပ်ပေးဖို့ဆုံးဖြတ်ခဲ့ပါတယ်။စဉ်စားရှာဖွေကြည့်တဲ့အခါမှာမြန်မာအရေးဆိုပြီးတော့တည်ထောင်တွန်းအားပေးလှုပ်ဆောင်တဲ့လွှတ်တော်တွေအဖွဲ့ဖွဲ့ထားတာမရှိသေးတာကိုတွေ့ရပါတယ်။ဆိုလိုတာကလူတစုတစ်ဖွဲ့တစ်ခုကတစုတစည်းတည်းပူးပေါင်းပြီးတော့မြန်မာနိုင်ငံဒေသအတွင်းဖြစ်ပျက်နေတာတွေကိုတင်ပြပြောဆိုတာတွေမရှိသေးပါဘူး။အဲဒီကနေပြီးတော့စတာပါ။မြန်မာနိုင်ငံရဲ့ပြင်ပအမေရိကန်ပြည်ထောင်စုကိုရောက်ရှိနေထိုင်နေတဲ့မြန်မာပြည်သူတွေရဲ့အရေးပါတဲ့အသံတွေကိုကြားနိုင်မဲ့လမ်းကြောင်းတစ်ခုဖန်တီးပေးချင်တာပါ။
မြန်မာအရေးအမေရိကန်အစိုးရအဖွဲ့အတွင်းမှာတွန်းအားပေးလှုပ်ဆောင်နိုင်ဖို့အမေရိကန်လွှတ်တော်အတွင်းပါတီနှစ်ရက်လုံးကကိုယ်စားလှယ်တွေပူးပေါင်းပြီးတော့လှုပ်ဆောင်နေတဲ့ Burma Caucus အဖွဲ့ကို2024 February 1ရက်နေ့စစ်တပ်ကအာဏာသိမ်းတဲ့3နှစ်ပြည့်နှစ်ပတ်လည်နေ့မှာဖွဲ့စည်းလိုက်ပြီးတဲ့နောက်တစ်ဆင့်ဆက်ပြီးတော့လှုပ်ဆောင်သွားမယ့်အစီအစဉ်တွေအကြောင်းကိုလည်းအမတ် Bill Heisinger က VOA ကိုအခုလိုပြောပါလိမ့်
Really, it's about educating our colleagues here in the U.S. House of Representatives, making sure that they have an understanding.
မြန်မာနိုင်ငံအတွင်းမြေပြင်မှာလက်တွေ့ဖြစ်ပျက်နေတဲ့အကြောင်းအရာတွေကိုကျွန်တော်ရဲ့လှုပ်ဖော်ကင်ပဲအမေရိကန်အောက်လွှတ်တော်ကူစလေတွေသိနာလေစီဖို့အဓိကလှုပ်ဆောင်သွားပါမယ်။အားလုံးသိကြတဲ့အတိုင်းပဲမြန်မာစစ်တပ်ကကြီးရွာတွေနဲ့မြို့တွေပေါ်မှာလေကြောင်းကတိုက်ခိုက်ပြီးတော့ဘုံကျဲတာတွေကိုအင်မတန်ဆူဆူဝါးဝါလုဆောင်နေပြီးတော့ကို့ပြည်သူတွေကိုဖိနှိပ်မှုတွေလုဆောင်နေစေဖြစ်ပါတယ်။ဒါလို့ဖြစ်ရတဲ့အကြောင်းကိုအထက်နဲ့အောက်လွှတ်တော်ကိုယ်စားလှယ်တွေနဲ့ဝန်ထမ်းတွေသိနာလေစီဖို့ဆွေးနွေးပြောဆိုတာတွေလုပ်ဖို့နိုင်ငံခြားရေးရာကော်မတီဝင်ဖြစ်တဲ့ကျွန်တော်ရဲ့ယာလူကနေပြီးတော့သေချာချက်မှတ်သွားမှာပါ။အမေရိကန်ဆိုးရနိုင်ငံခြားရေးဌာနဗန်နိုင်ဌာနတို့နဲ့ပါပုံမှန်တွေ့ဆုံသိပြီးတော့တန်ခတ်ပိတ်ဆို့မှုတွေချမှတ်တာမျိုးတွေကိုဆွေးနွေးသွားမှာပါ။ဒီကိစ္စတွေနဲ့ပတ်သက်တဲ့သတင်းစာရှင်းလင်းပွဲတွေလည်းကျင်းပသွားမှာဖြစ်ပါတယ်။မြန်မာနိုင်ငံထဲမှာရှိနေတဲ့မြန်မာပြည်သူတွေနဲ့အမေရိကန်ပြည်ထောင်စုကိုပြောင်းရွှေ့နေထိုင်လာတဲ့မြန်မာပြည်သူတွေရဲ့အသံတွေကိုကြားသိနိုင်အောင်နဲ့လွှတ်တော်အတွင်းဥပဒေမူတွေချမှတ်နိုင်အောင်လည်းကြိုးစားလှုပ်ဆောင်သွားမှာဖြစ်ပါတယ်
။ Michigan ပြည်နယ်ဆိုင်ရာ Republican အောက်လွှတ်တော်အမတ် Bill Heisinger နဲ့အတူ Minnesota ပြည်နယ်ဆိုင်ရာ Democrat အောက်လွှတ်တော်အမတ် Betty McCollum တို့က Burma Caucus အဖွဲ့ရဲ့ပူးတွဲဥက္ကဋ္ဌတွေအဖြစ်တာဝန်ယူတာဖြစ်ပြီးမြန်မာနိုင်ငံရဲ့ဒီမိုကရေစီနဲ့လူ့အခွင့်အရေးပိုင်ခွင့်တွေအတွက်တိုက်ပွဲဝင်နေတာကို American လွှတ်တော်မှာတွန်းအားပေးလှုံ့ဆော်တော့ဖို့ရည်ရွယ်တဲ့အကြောင်းလွှတ်တော်အမတ်နှစ်ယောက်ရဲ့ပူးတွဲသတင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်ရှင်။